ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာနှစ်ဆက်ကစစ်ကြောင်းတစ်ခုတိုက်ခိုက်ခံရလို့ထိခိုက်မှုများပြားနေတဲ့ကြောင်းပြောပြချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။နေကြဆောင်ရဲ့စစ်တပ်နဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့တွေပေါင်းထားတဲ့နယ်စပ်ဒေသလူဝင်မှုစစ်ဆေးကိုယ်ကယ်ရေးဌာနချုပ်နှစ်ဆက်ကစစ်ကြောင်းတစ်ခုရတိတောင်မြို့နယ်စီဒီပြင်းနဲ့ကြောက်ပန်တူရွာကြားမှာဩဂုတ်လ3ရက်နေ့ညနေပိုင်းအေးရခိုင်လက်နက်ကင်ဘွတ်ကနေတိုက်ခိုက်ခဲ့လို့မြန်မာစစ်ကြောင်းထိခိုက်မှုတွေများနေတယ်လို့စီဒီပြင်းရွာသားတို့ကပြောပါတယ်
ဒီကနေ့ကျပ်ပတ်လို့လာအဲ့ဒီတောင်ကျိုးတွေမှာဖြစ်တာပြီးတော့ဟိုမှာလာဝကံပုံစံခင်ကြတဲ့တရားပါတော့တယ်အဲ့ဒီလမ်းကြောင်းတွေမှာအခုဖြစ်နေရှင်မှာသူရဲ့ဆုံးပါတွေတော့ကြားတယ်သူမျိုးစုတွေကဆက်ကြတာဒီနေ့ပြည်နယ်ဖက်ကနေတင်တက်လာတယ်တင်တက်လာတဲ့အချိန်မှာဒီမျိုးတရားကြီးရက်ကရာစီတရားကြီးခုနပြောတဲ့လာဝကံပုံစံခင်ကြတဲ့ဆောင်းရောင်းခန်းတွေတော့ကြားတယ်
တကယ်မှုဖြစ်စဉ်မှာတေဆုံးတဲ့သူအထဲမှာပလောဝမြို့စာတိလာဝကအရာရှိဦးကျော်စောခိုင်လည်းပါဝင်နေပါတယ်။ဦးကျော်စောခိုင်ရဲ့မိသားစုဝင်တူကတော့စီဒီပြင်းနေချာဆောက်စခန်းကိုတာဝန်နဲ့သွားမှာအခုလိုတိုက်ခိုက်ခံရတာလို့ဆိုပါတယ်
။ဒီတိတော်မြို့ကြီးကအနာတမထက်ဆောင်ဖို့ခရီးမပြတာပါရှိ။အနတ်တက်ဆရာကယူနေတဲ့တဲရဲ့လာဝကရဲ့ဆီစီထားတာတကယ်တည်းကြားရနေမှာပြည့်လိုက်ကြရတာပါရှိ။ဒါအသက်ဆက်ခြင်းပါ။လာဝကကတော့ဒေတာကတော့ဒီတယောက်ထဲနောက်ကျပြောင်းနေတယ်လို့အခုဖြစ်တဲ့နေရာမှာအခုဒီလေကစစ်ပြောက်လို့ပြင်ရခိုင်ရှိနေနေရမကြီးတက်ကဘုံချစ်ပြောက်ရ
ဒီခိုင်လက်နဲ့ကန်အေးပြောခွေရခိုင်ဒုက္ခကတော့ဒီနေ့တိုက်ပွဲမှာသမတော်စိတ်ကြောင့်ပဲထိခိုက်မှုတွေရှိနေတဲ့ပြင်လက်ရဖမ်းဆီးမှုတွေရှိနေတယ်လို့ဆိုပါတယ
်အဲ့ဒီအထက်နားရသမ်းမှာဖြစ်တဲ့တိုက်ပွဲအတွင်းမှာဒီဖမ်းဆီးရမိတဲ့စစ်သုံးပန်းတချို့တော့ရှိတယ်ကြနောက်ဒီမြန်မာစစ်တပ်ကသူတို့နေကြဆောင်နေနေပြီးတော့စစ်တပ်ပူပေါင်းစစ်ကြောင့်ပေါ့နော်အဲ့ဒီစစ်ကြောင့်ကနေပြီးတော့ထိခိုက်အကြအဆုံးတွေလည်းများတာရှိတယ်ကြသူတို့မြန်မာစစ်တပ်စီကနေကျွန်တော်တို့ဒီလက်နက်ခရမ်းမိကြောက်တွေတင်းစီရမိတာလည်းရှိလို့လို့စိန်မှာတော့အရေးအတွက်တိကျကတော့
သမတော်ပြောခွင့်ရဘူမှုချုပ်စောမင်းထွန်းကတော့ဒီကနေ့တိုက်ပွဲချင်းတွေကိုမသိရှိသေးသလိုဆက်သွယ်နေစေလို့ပြောပါတယ
်။ဇမန်းပြည်ပြည်ကြတာပြန်မေးကြည့်တော့မယ်။ဇမန်းကြည့်ပြန်ပြောပေးမှာကြာ
။မနေ့ကလည်းမောင်သောနဲ့ရတိတောင်မြို့နယ်ဆက်မေယူတောင်တန်းဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့သမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်သားကအင်အားထပ်မံဖြည့်တင်းထားသလိုရခိုင်လက်နက်ကအဖွဲ့နဲ့လည်းစစ်ရေးပဋိပက္ခတွေပုံမှုပြင်းထန်လာနေပါတယ်။ကဘာနဲ့ဝမ်ကန်ယောဂာနဲ့ကျုံနေချိန်ဒေတာသွင်းတိုက်ပွဲတွေရပ်ဆိုင်းကြဖို့ကိုလည်းကုလသမဂ္ဂတွေ့ရင်မှုချုပ်ပြင်မြန်မာနိုင်ငံခြေစိုက်တန်တမန်တွေကလည်းတိုက်တွန်းထားပြီးမဲ့ရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်